အာဖဂန်တာလီဘန်ကြား9ရက်ကြာအပြစ်ခတ်ရက်စဲရေးသဘောတူညီမှုကိုထိန်းထားနိုင်တာကြောင့်ဒီအခြေအနေတွေကနေနောက်ဆုံးမှာတာလီဘန်သဘောအနေနဲ့ဒီသတင်းပတ်တဲ့ညဉ့်ညင်းစာချုပ်လက်မှတ်ထိုးဖို့ကိစ္စအထိကိုဥတီသွားစေလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောကြားပါတယ်။အာဖဂန်နိုင်ငံတဝှမ်းအကြမ်းဖက်မှုရှော့ချစေမဲ့ဒီ9ရက်ကြာအပြစ်ခတ်ရက်စဲရေးကိုစနေနေ့မှာစတင်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။တပတ်ကြာမဲ့ဒီအပြစ်ရကာလဘယ်လောက်ထိအလုပ်ဖြစ်မလဲဆိုတာသူ့အနေနဲ့စောင့်ကြည့်ခြင်းနဲ့အကြောင်းအိန္ဒိယနိုင်ငံကိုမထွက်ခွာခင်သမ္မတထရမ့်ကသတင်းတောက်တီကိုပြောပါတယ်။သတင်းတပတ်ကြာမဲ့ဒီယာယီအပြစ်ခတ်ရက်စဲရေးကာလမှာနောက်ထပ်ကြံနေသေးတဲ့ရက်တွေအတွင်းဖြစ်ပေါ်တိုးတက်မှုတွေကအာဖဂန်ငြိမ်းချမ်းရေးအတွက်အရေးပါတဲ့ခြေလှမ်းတွေဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အကြမ်းဖက်မှုလျှော့ချရေးအစီအစဉ်အတွက်အမေရိကန်နဲ့တာလီဘန်သဘုံတောင်းဝန်ရှိသူတွေကာတာနိုင်ငံမှာပြီးခဲ့တဲ့ဘက်ကသဘောတူခဲ့ပါတယ်။